မြမချတဲမှာအဓိကကြကြပတ်သက်နေကြတဲ့စစ်ကောင်းစီအထိမ့်သိမ့်ခံရတဲ့ဒေါအောင်ဆန်းစုကြည်တို့နဲ့ဆွေးနွေးခြင်းအပြင်မြန်မာနိုင်ငံရဲ့လူသားချင်းစာနာထောက်ထားရေးအကျတဲကိုအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကအာဆီယံကိုတိုက်တွန်းလိုက်ပါတယ်။ဘာကောက်အမေရိကန်တန်ယုံရဲ့တန်ယုံယာယီတာဝန်ကမိုက်ကယ်ဟီးကသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ကြောင်းထိုင်းနိုင်ငံခြေဆိုင်ဘန်ကောက်ပို့စ်သတင်းစာကြီးကရေးပါတယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းသာတဲ့အဖြေရရှိဖို့အာဆီယံရဲ့အားထုတ်မှုတွေကိုကျွန်တော်တို့ထောက်ခံပါတယ်လို့သူကဆိုပါတယ်။ယုံကြည်မှုထူထောင်ပြီးပါဝင်ပတ်သက်သူတွေအားလုံးနဲ့ပူးပေါင်းလင်းလင်းတွေ့ဆုံနိုင်ရေးအတွက်အာဆီယံဥက္ကဋ္ဌကစူးစမ်းရမှာမြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ရဲ့လှုပ်ဆောင်နိုင်ရည်ကိုအသုံးချရေးလဲအဲ့ဒီအားထုတ်မှုတွေထဲမှာပါဝင်ပါတယ်လို့မစ္စတာမိုက်ကယ်ဟီးကပြောပါတယ်။အမေရိကန်နဲ့ထိုင်းနိုင်ငံတို့ဟာမဟာဗျူဟာနဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုမေလ9ရက်နဲ့10ရက်တို့မှာကျင်းပခဲ့ပြီးအာဆီယံအမေရိကန်ဆွေးနွေးဆက်ဆံရေးကိုပိုပြီးခိုင်မာအောင်တည်ဆောက်ကြဖို့ဂတိကဝတ်ပြုခဲ့ကြပါတယ်။ဒေသတွင်းငြိမ်းချမ်းရေးလုံခြုံရေးတည်ငြိမ်ရေးနဲ့ကျွဲဝါရေးကိုတုံ့ပြန်ဆောင်ရွက်ကြပြီးစိန်ခေါ်ချက်အသစ်တွေကိုရင်ဆိုင်နိုင်တဲ့ဆက်ဆံရေးအဖြစ်ထိန်းသိမ်းကြဖို့နိုင်ငံပူးတွဲကြေညာချက်မှာဖော်ပြခဲ့ကြပါတယ်။